ရောက်ရီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာဖမ်းဆီးခဲ့တဲ့တပ်ကဲပြည်မော်စလင်ရွာသား22ဦးကိုပသိမ်မြို့နယ်တရားရုံးကလူမှုကြီးကြပ်ရေးဥပဒေနဲ့တရားဆက်ဆုထားပြီးအသက်မပြည့်သေးသူ6ယောက်ကိုတော့လူငယ်ပြည်တွင်ထိန်းသိမ်းစခန်းမှာနဲ့နဲ့ထိန်းသိမ်းဖို့ပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ကျန်ရှိနေတဲ့အသက်18နှစ်ပြည့်ပြီးသူတွေကိုတော့မကြောင်ခင်စင်ချက်ချမှတ်ဖွယ်ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်22ဦးဟာအေယာဝတီတိုင်းဒေသကြီးပသိမ်မြို့နယ်ရွှေတောင်ရံရဲစခန်းပိုင်ကျမ်းကြီးမှာဒီလ20ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုတဖက်နိုင်ငံကခိုးဝင်လာသူတွေဖြစ်တန်တရားနဲ့ဖမ်းဆီးတာဖြစ်ပေမဲ့စစ်ဆေးကြည့်တဲ့အခါစစ်တွေမျိုးအနီးတက်ကြွပြင်ကြေးရွာကဖြစ်ကြောင်းတွေ့ရှိရပြီးလူဝင်မှုကြီးကြပ်ရေးဥပဒေအရပသိမ်မြို့နယ်တရားရုံးမှာရုံးတင်စစ်ဆေးခဲ့ပါတယ်။ပသိမ်မြို့တိုင်းရဲတပ်ဖွဲ့ကဒူရဲမူကြီးထွန်းရွှေကတော့ဖမ်းဆီးခံရသူတွေတဲကအသက်မပြည့်သေးတဲ့သူတွေကိုကော်မူးမြို့နယ်ငှက်အော်စံလူငယ်ထင်းသိမ်းရေးစခန်းကိုပို့ဆောင်ခဲ့ပြီးကျန်သူတွေကိုတော့စစ်ဆေးနေဆဲဖြစ်ကြောင်းပြောပါတယ်
။ရောက်ကနေပြီးတော့ဒီ1949ခုနှစ်ပြည်သူ့မျိုးနွယ်နိုင်ငံတွင်းနေထိုင်သူများမှတ်ဖို့ကြင်ရည်အဲ့ဥပဒေပုံက6/1/63မှာတရားရုံးဥပဒေလျှောက်ပါတယ်။ဒီမှာခလေးတွေကြတော့ကုန်းမျိုးနဲ့ဖဲ့ဥသာလူငယ်ထိသိမ်းရေးစခန်းမှာထိသိမ်းဖို့မိချတာလား။အခု2019နိုဝင်ဘာ22ရက်နေ့ကနေ2021နိုဝင်ဘာ22ရက်နေ့ထိထိသိမ်းဖို့မိချ။ဆက်ရှိနေအောင်ကကြား2ယောက်ရယ်မ6ဦးရယ်။လူကြီးတွေကတော့စစ်စီသေးပဲလေ။
အသက်မပြည့်သေးသူယောက်ျားလေး2ယောက်ကိုငှက်အော်စံကိုပို့ဆောင်ခဲ့ပေမဲ့မိန်းကလေး6ယောက်ကိုတော့ရန်ကုန်မြို့ဗဟန်းကအမျိုးသမီးကျောင်းကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအထွေထွေတွင်းရင်မှုဦးကျော်စိုးအောင်ကတော့ဆယ်ရှစ်နှစ်အောက်လူငယ်တွေကိုဒီလ24ရက်နေ့ကပို့ဆောင်လိုက်တာဖြစ်ကြောင်းပြောပါတယ်။ကြံရှိနေသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ
်။လောလောဆယ်သူတို့အတွက်ကျွန်တော်တို့လိုက်နေတယ်။အဲဒီနေ့တော့ကျွန်တော်ကတော့ရှင်းနေတဲ့ဖုန်းမဆက်သေးဘူး။ဒီနေ့တော့မသိသေးဘူး။ဒီနေ့တကယ်လို့မချဘူးဆိုရင်မနေ့ကချမယ်။အောင်ကြမယ်ဆိုရင်လည်းကျွန်တော်ကယူခံဝင်မှာပေါ့နော်
။ကျန်ရှိနေသူတွေဟာအမျိုးသား9ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတောက်ကြနေမှာယုံချင်းရှိနေတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးပသိမ်မျိုးနယ်တရားရုံးကပြောခွင့်ရသူကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လူကိုယ်တိုင်လာရောက်မေးမြန်းဖို့သာအကြောင်းပြန်ကြားခဲ့ပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတတ်မှတ်နေမြေကျော်လွန်ပြီးခရီးသွားလာခွင့်မရပါဘူး။ဒီလိုနယ်မြေကျော်လွန်သွားလာသူတွေကိုရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့မကွင်းနဲ့အေရီတိုင်းဒေသကြီးတွေမှာလူဝင်မှုကြီးကြပ်ရေးဥပဒေအရမကြာခဏဆိုသလိုဖမ်းဆီးတာတွေရှိခဲ့ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပဲရခိုင်ပြည်နယ်အတွင်းကမွတ်စလင်အသားဝိုင်းဆိုပြီးသုံးနှုန်းပါတယ်။